မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာတော့ကချင်ပြည်နယ်ဘက်ကပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြပါမယ်မင်္ဂလာပါ RFA ရေ RFA ကိုငငယ်ကလေးကအဖေနားထောင်တိုင်းလိုက်နားထောင်ခဲ့တာအခုတော့ကိုယ်တိုင်ပဲမနက်တိုင်း9နာရီထိုးတာနဲ့ RFA ကိုအပြေးဖွင့်ပြီးနားထောင်ရတာအလုပ်တစ်ခုလို့ဖြစ်နေပါပြီအခုစာကတော့ RFA ကတဆင့်သက်ဆိုင်ရာတာဝန်ရှိသူတွေကိုသိစေချင်လို့ပေးပို့လိုက်တာပါကျမတို့ဝိုင်းမော်မြို့နယ်ဘက်ကိုစစ်ရှောင်တာဆယ်စုနှစ်တခုကျော်ခဲ့ပါပြီ။ဒီနှစ်ကစပြီးတော့စစ်ရှောင်တွေကိုရွာကိုဒေသကိုပြန်လို့ရခါစားပဲရှိပါသေးတယ်။အခုလာဝကကအိမ်တော်စုစည်ရင်နဲ့မပုံတင်တွေရွာကိုလာလုပေးကြပါရတယ်။အဲ့လိုရွာအထိလာလုပေးကြလို့ဝမ်းသာလို့မဆုံးဖြစ်နေကြတာ။နောက်တော့အိမ်တော်စုစည်ရင်တခုကို2သိန်းကျော်3သိန်းမပုံတင်တခုကို3000ဆိုပြီးတော့တောင်းနေလို့ပါတဲ့။အဲ့လောက်ကြတော့အခြေတကျမဖြစ်သေးတဲ့သူတွေအတွက်ကအဆင်မပြေပါဘူး။အခုလိုမတော်မတရားတွေငွေတောင်းနေတာကအထက်လူကြီးတွေတောင်းခိုင်းတာလားလက်အောက်ငယ်သားတွေကပဲတောင်းတာလားဆိုတာမသိလို့မေးပေးပါ RFA ရေးဆိုပြီးတော့ပေးပို့လာတာပါလုံခြုံရေးအရာပေးပို့တဲ့အကောင့်ကိုမဖော်ပြဖို့မြစ်တာရက်ခံထားပါတယ်ရှင်အခုတစ်ခါတင်ပြချင်တာကတော့နိုင်ငံရေးမတည်မငြိမ်ဖြစ်နေတာကိုအခွင့်ကောင်းယူပြီးအလုပ်သမားအေဂျင်စီတစ်ခုကလူအယောက်600ကျော်ကိုငွေလိမ်ထားလို့ပါဆိုပြီးတော့အလိမ်ခံလိုက်ရတဲ့သူတွေကကာယကံရှင်တဦးပေးပို့လာတဲ့စာပါအဲ့ဒီ agency ကတော့ရန်ကုန်ကပါတဲ့တရားဝင် license ရ agency ပါဆိုပြီးတော့ MOU စနစ်နဲ့ထိုင်းကမုံဆက်ယုံမှာလုပ်ရမယ်အ мян ထွက်ရမယ်လို့ပြောပြီးတယောက်ကို25သိန်းကနေသိန်း30ကျော်ငွေအကြေပေးထားရပါတယ်တဲ့နှစ်လပိုင်းကလေးကထွက်ရမယ်လို့ပြောပြီးအခု9လပိုင်းရောက်တဲ့အထိစာချုပ်လည်းမချုပ်အကြောင်းလည်းမထူပါဘူးသူတို့ company ကတရားဝင် license ရ agency မဟုတ်ဘူးဆိုတာသိပြီးတဲ့နောက် passport စာအုပ်နဲ့ငွေတွေကိုပြန်ထုတ်ပေမဲ့ထုတ်မပေးပါဘူးတဲ့ကျွန်တော်တို့ကမရှိရှိတာပေါင်နှံရောင်းချပြီးတော့ဒီငွေတွေကိုပေးထားတာပါအခုတော့လေးလပြည့်တာတောင်ဘာမှမဖြစ်လာလို့တက်နေတဲ့အတိုးတွေပြန်ဆက်ဖို့အတွက်ငွေပြန်တောင်းတာတပြားတစ်ချက်မှပြန်မပေးပါဘူးအဆင်ပြေခြင်းလို့လောက်ခါမှကျွန်တော်တို့ပိုပြီးဒုက္ခရောက်နေပါပြီကျွန်တော်တို့အနေထားနဲ့ဆိုဘယ်ကနေဘလို့စလုပ်လို့လုပ်ရမှန်းတကယ်မသိတော့လို့ RFA ကိုအခုညီတောင်းခံခြင်းဖြစ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ကပရာဟိတအဖွဲ့တစ်ဖွဲ့ရဲ့အဖွဲ့ဝင်တယောက်ပြေးပို့လာတဲ့စာကိုတင်ပြကြပါမယ်။ကျွန်တော်ကတော့ရခိုင်ပြည်နယ်ပေါတောမြို့နယ်စင်တက်မော်အုပ်စုကပါ။ကျွန်တော်တို့ဘက်မှာမောခမုံတိုင်းမတိုက်ခင်ကတည်းကကုံစင်းနှုံးတွေကအစမတန်ထိုးတက်နေတာပါ။လက်ရှိမုံတိုင်းတိုက်ပြီးတဲ့နောက်မှာတော့ဒေသခံတွေအိုးမဲ့အိမ်မဲ့နားခိုရမဲ့နဲ့ဒုက္ခတွေကိုရင်ဆိုင်နေရပါတယ်။ဒီကြားထဲဖုန်းလိုင်းကလည်းမရဘူးဖြစ်နေပါတယ်။ကျွန်တော်တို့ရွာကမြစ်ကိုမိခိုပြီးငါးဖန်းတဲ့အလုံးနဲ့အသက်မွေးတဲ့ရွာပါ။ဆက်လေတွေပြန်ထွက်ဖို့ကြတော့လေလက်ရှိမှာအဆင်မပြေပါဘူးခင်ဗျာအခုဆိုရင်တရွာလုံးအလုံးမဲ့အကိုင်မဲ့အိုးမဲ့အိမ်မဲ့ဖြစ်နေကြရပါတယ်ကုံစင်းနှုံးတွေဒီအတိုင်းထိုးတက်နေလို့ကတော့ငက်ပြက်တာတွေပုံများလာမှာပါဒါကြောင့်ဒီအကြောင်းတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေသိပြီးအ мян ဆုံးဖြေရှင်းပေးဖို့တောင်းဆိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ်rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
အခုတခါပညာရေးနဲ့ပတ်သက်ပြီးမေးချင်လို့ပါဆိုပြီးတော့အမည်မဖော်လို့သူ RFA ပရိသတ်တဦးပြီးပို့လာတဲ့စာကိုတင်ပြချင်ပါတယ် RFA ရေကျွန်တော်ကတော့အသက်16နှစ်ပါအခုခေတ်အခြေအနေမှာကြောင်းတက်တဲ့သူတွေကတရားဝင်ဖြစ်ပါသလားခင်ဗျာအခုအချိန်ကြောင်းတက်တဲ့သူတွေကိုနောက်အစိုးရတက်လာရင်ဘယ်လိုလုပ်မှာပါလဲသူတို့အတန်းအောင်တဲ့နေရာကနေဆက်တင်ပါလားဒါမှမဟုတ်အရင်အတန်းအတိုင်းအတန်းချပြီးတော့ပြန်တင်ပါလားဥပမာဒီ2021တုန်းက8တန်း2023မှာ10တန်းဆိုရင်10တန်းကနေ8တန်းကိုပြန်ဆင်းပေးပါလားသူတို့ကိုအတန်းမဆင်းပေးဘူးဆိုရင်ကျွန်တော်တို့လိုကြောင်းပြတ်တဲ့သူတွေနစ်နာရပါတယ်ကျွန်တော်တို့လို8တန်းမှာပဲထားပြီးတော့အတန်းတူပေးတာမျိုးဖြစ်မှာလားဆိုတာသိကျင်ပါတယ်ဆိုပြီးတော့ပြေပို့လာတာပါရှင်အခုဆက်ပြီးတင်ပြချင်တာကတော့သခိုင်းဘက်ကပေးစာပါဒီစကိုင်းတိုင်းရင်းမပင်ခရိုင်ကဏီမြို့နယ်မိုးကောင်းတပုံစုလေကုန်းပလင်ကလက်ရှိမြို့နယ်ရက်ကြီးအုပ်ချုပ်ရေးကတော်တော်ကိုစိုးနေပါတယ်တဲ့ပြည်သူတွေအပေါ်အာဏာပြပြီးတော့လှုပ်ချင်တိုင်းလှုပ်နေတာကြောင့်ကြောက်နေရပါတယ်တဲ့အခုဆိုရင်လင်မယားကျင်းအောင်စကားမများရဲပါဘူးတခုခုဆိုဒံငွေရံပုံငွေဆိုတာကြီးပါပဲအခုဆိုရင်သူတို့ကပြည်သူတွေစီကဒံငွေဆိုပြီးရတဲ့ငွေတွေနဲ့ဘီယာဆိုင်တွေဖဲဝိုင်းတွေမှာပါဒီအကြောင်း RFA ပေးစာပြန်စာကနေတင်ပြပေးပါပေးပို့တဲ့နာမည်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့ပြောပြလာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်